ဟောင်ကောင်ကျွန်းမှာဒီမိုကရေစီရေးလှုပ်ရှားသူ45ယောက်ကိုနိုင်ငံတော်ကိုနောက်ဆက်ဖြတ်စည်းမှုနဲ့ဟောင်ကောင်တရားရုံးကထောင်ဒဏ်10နှစ်အထိပြစ်ဒဏ်ချမှတ်လိုက်ပါတယ်။တရုတ်အစိုးရပြဋ္ဌာန်းထားတဲ့အမျိုးသားလုံခြုံရေးဥပဒေအရအကြီးဆုံးအမှုဖြစ်တဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကိုဖမ်းဆီးစစ်ဆေးနေတဲ့အမှုကိုအဆုံးသတ်စီရင်လိုက်တာလည်းဖြစ်ပါတယ်။တက်ကြွလှုပ်ရှားသူတွေကဟောင်ကောင်အစိုးရလုပ်ငန်းတွေလက်ပတ်လို့မရအောင်စီစဉ်လှုပ်ဆောင်ခဲ့တယ်လို့အုပ်ချုပ်ရေးမှူးတွတ်ထွတ်အောင်ဖိအားပေးတဲ့အပြင်အစိုးရအသုံးစရိတ်တွေကိုပိတ်ပင်တဲ့အတွက်လွှတ်တော်အမတ်တွေကအများစုရောက်ဖို့ကြိုးစားနေတယ်လို့အာဏာပိုင်တွေကဆွဆွဲပါတယ်။2020ပြည်နှစ်တရုတ်အစိုးရပြဋ္ဌာန်းခဲ့တဲ့အမျိုးသားလုံခြုံရေးအောက်မှာဥပဒေအောက်မှာဒီမိုကရေစီရေးဆန္ဒပြပွဲတွေကိုအာဏာပိုင်တွေကနှိမ်နှင်းခဲ့ပြီးနိုင်ငံတော်အာဏာကိုနှောက်ယှက်ဖျက်ဆီးဖို့ပူးပေါင်းခြံစည်တဲ့ဆွဆွဲချက်တွေနဲ့ဒါစင်နဲ့ချီတဲ့ဒီမိုကရေစီလှုပ်ရှားသူတွေကိုထောင်ဒဏ်ပေးခဲ့တာဖြစ်ပါတယ်။